woman's movement is a movement of all women. And fundamental to the movement of women is the participation of all of us as we come out of our...
မျိုးသမီးတို့ရဲ့လှုပ်ရှားမှုဟာအမျိုးသမီးအားလုံးကိုကိုးစားပြုပါတယ်။လှုပ်ရှားမှုတရရဲ့အခြေခံကနောက်ခံအမျိုးမျိုးရှိကြပေမဲ့အမျိုးသမီးအားလုံးပါဝင်နိုင်ရေးပါပဲ။ဒီတော့အမြင့်ချင်းဖလှယ်နိုင်ကြမယ်။ပြဿနာတွေဆွေးနွေးနိုင်ကြမှာဖြစ်ပါတယ်
။အဲ့ဒါကတော့ကွယ်လွန်လေးပြီဖြစ်တဲ့အောက်တော်မှဘယ်လက်အပ်ဆက်ပါပဲ။သူ့ရဲ့ဥဆောင်ကျူပါမှုကြောင့်လေနှစ်စီမေဩဂုလ26ရက်နေ့ကို Women's Equality Day ဆိုတဲ့အမျိုးသမီးများဒန်တူအခွင့်အရေးနေ့ဖြစ်1982ခုနှစ်ကပူတွဲလွှတ်တော်နေ့ကအတည်ပြုပေးခဲ့တာလည်းဖြစ်ပါတယ်။ဩဂုလ26ရက်နေ့ကိုအမျိုးသမီးများဒန်တူအခွင့်အရေးနေ့ဖြစ်ပါကြောင့်တမရပါတယ်။အမေရိကန်ပြည်ထောင်စုမှာ Women's Suffrage လို့ခေါ်တဲ့မျိုးပြည်များမဲပီးပိုင်ခွင့်ကို1920ခုဩဂုလ26ရက်နေ့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်19အရအတည်ပြုပေးခဲ့တဲ့နေ့ပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမျိုးပြည်များမဲပီးပိုင်ခွင့်ရရှိခဲ့တာဒီနှစ်ဆို94နှစ်ပြည့်ခဲ့ပါပြီ။ဩဂုလ26ရက်နေ့ကြာရောက်တိုင်းအမေရိကန်သမ္မတအဆက်ဆက်ကမြုပ်မိများဒန်တူအခွင့်အရေးနေလို့သတ်မှတ်တဲ့ဒီနေ့မှာအထိမ့်မှဖြစ်ကြညာချက်ထုတ်ပြန်ခဲ့ကြတာလည်းဖြစ်ပါတယ်ဒီနေ့မှာတော့သမ္မတဥပမာက1920ခုဩဂုတ်လ26ရက်နေ့မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်19ရာအမျိုးသမီးတွေအနေနဲ့မဲပေးပိုင်ခွင့်ရရှိခဲ့ကြတာဟာလွန်ခဲ့တဲ့နှစ်ပေါင်းများစွာကတတိရှိလာတဲ့အမျိုးသမီးကြီးတွေအနေနဲ့စီယုံဆန္ဒပြကန့်ကွက်ဒန်တူအခွင့်အရေးချီတက်ပွဲတွေကျင်းပခဲ့ပြီးသူတို့နောက်မှာလိုက်လာကြတဲ့အမျိုးသမီးတွေကလည်းမပြီးသေးတဲ့တိုက်ပွဲတွေကိုဆက်ရုန်းကန်ခဲ့ကြလို့ခုလိုနှောင်လာနှောက်သားသူတို့သားတွေသမီးတွေမြေးတွေအတွက်ခံစား권ရရှိခဲ့ကြတာဖြစ်လို့ဒီသမိုင်းမှတ်တိုင်ကိုဂုဏ်ပြုတဲ့အကြောင်းသူ့ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ဒါအပြင်အခွင့်အရေးချင်းတူရင်အမျိုးသမီးတွေလည်းအောင်မြင်အောင်ဆောင်ရွက်နိုင်တဲ့အကြောင်းနဲ့တက္ကသိုလ်ဘွဲ့ရတွေမှာအမျိုးသမီးတွေပုံများနေပြီးနိုင်ငံရဲ့လှုပ်အားတဝက်နှီးပါးဟာလည်းအမျိုးသမီးတွေဖြစ်ကြတဲ့အကြောင်းနဲ့မိသားစုဝင်ငွေအဓိကရှာဖွေရမှာလေအမျိုးသမီးဥယေဟာတိုးနေတဲ့အကြောင်းဒါပေမဲ့လို့လေနိုင်ငံအချို့ဒန်းတူတက်ပိုးခဲ့ပြီမဲ့ခွဲခြားဆက်ဆံမှုဆိုတဲ့အမွေဇိုးကြီးရဲ့ဒဏ်ကိုတော့ကျော်လွှားဖို့ကြိုးစားနေကြစေဖြစ်တယ်လို့သမ္မတကထောက်ပြထားပါတယ်။ဒါကြောင့်လေဒီအတားအဆီးတွေကိုကျော်လွှားနိုင်ဖို့ရာသူ့အစိုးရအနေနဲ့အတတ်နိုင်ဆုံးကြိုးပမ်းပေးသွားမှာဖြစ်တယ်လို့သမ္မတကကြေညာချက်မှာကြေပေးထားပါတယ်။အမေရိကန်ပြည်ထောင်စုတဘာမှာအမျိုးသမီးများဒန်းတူအခွင့်အရေးနေ့ကိုဆင်နွှဲရမှာ VOA မှာလည်းအလားတူဩဂုတ်လ26ရက်နေ့ကကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာတက်ရောက်မိကွန်းပြောခဲ့သူတူကတော့ NWHB လို့အတူကောက်ခေါ်တဲ့အမျိုးသမီးများတမိုင်းတင်အဖွဲ့အစည်းကြီးကိုပူးတွဲမတ်တည်သူအပြင်အမှုဆောင်ဒါရိုက်တာလည်းဖြစ်တဲ့ Molly McGregor ပါပဲ။သူကအမျိုးသမီးတွေရဲ့မဲပေးပိုင်ခွင့်ရရှိမှုနဲ့ပတ်သက်လို့အမှတ်ရစရာပြောခဲ့တာကတော့
That's what I want to remind us today that it's not about the vote it's about what you do when you vote first of all you participate in
ဒီကနေ့ကျွန်မအမှတ်တရပြောလို့ဒါကတော့မဲထည့်တယ်ဆိုရုံနဲ့မပြီးသေးပါဘူးမဲပေးရမှာဘာကိုဖြစ်စီခြင်းလို့မဲပေးတာလေဆိုတာကိုလေနားလေကြားရမှာဖြစ်ပါတယ်ပထမဦးဆုံးကတော့ဒီမိုကရေစီဖော်ဆောင်မှုတရအဖြစ်မဲပေးတာဖြစ်ပြီးကိုပေးတဲ့မေတ္တာဟာအရေးကြီးတယ်လို့ကြည့်ရမှုလည်းရှိစေရမှာဖြစ်ပါတယ်။မြို့သမီးများဒန်းတူအခွင့်အရေးဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ဟာမြို့သမီးတဦးအနေနဲ့လူတဦးအဖြစ်အရေးပါတယ်။လူဖွဲ့စည်းရဲ့အပြောင်းအလဲကိုဖော်ဆောင်ရမှာတထောင်တနေရာကနေပါဝင်ခွင့်ရကြရမှာဖြစ်တယ်လို့မော်လီမက်ဂရဂါကပြောသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြို့သမီးများမဲပေးပိုင်ခွင့်ရရှိရေးအတွက်အစာပြိုးကြိုးပမ်းခဲ့ကြတဲ့တမိုင်းတည်းမြို့သမီးကြီးတွေရှိပါတယ်။
Well, I think the most noted personality of the women's rights movement is in terms of women.
မြို့သမီးများခွေလှုပ်ရှားမှုမှာလူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပါပဲ။သူဟာဘဝတစ်လျှောက်လုံးမြို့သမီးတွေမဲပေးပိုင်ခွင့်ရရှိမှုကြိုးပမ်းခဲ့သူဖြစ်ပါတယ်။သူ့အနေနဲ့1804ခုနှစ်နယူးယောက် Seneca Falls နီလာကမှာပါဝင်ခဲ့သူမဟုတ်ပေမဲ့လို့လေအဲ့ဒီနီလာကနောက်ပိုင်းမှာစတင်လှုပ်ရှားခဲ့သူဖြစ်ပါတယ်လို့ Miss McGregor ကပြောသွားတာဖြစ်ပါတယ်။ဆီယာမတွေဟာဆီယာတွေနဲ့ဒန်းတူလာစာရရှိရေးအတွက်1839ခုနှစ်ကထိုးစဉ်ဆီယာမလေး Susan B. Anthony ကနေစတင်တောင်းဆိုခဲ့သလိုမြို့သူများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကိုလည်း1869ခုနှစ်က Susan B. Anthony ဟာ Elizabeth Cady Stanton နဲ့ New England မှာမတ်တည်ခဲ့ကြတာဖြစ်ပါတယ်။Elizabeth Cady Stanton ကတော့ဘယ်သူပါလဲ? Miss McGregor က
The major
personality at Seneca Falls was a woman named
Seneca Falls မြို့သမီးများအခွင့်အရေးနီလာကမှအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ပါပဲ။သူကတော့ Seneca Falls ဂျညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျညာစာရန်ကြီးမှာသူကအမေရိကန်ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိကြသလိုမြို့သမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရပ်တည်လိုတဲ့ဆန္ဒရှိကြတာဖြစ်တယ်လို့အဲ့ဒီစာရန်ကြီးမှာထောက်ပြရေးသားခဲ့တာဖြစ်ပါတယ်လို့ Miss McGregor ကပြောသွားတာဖြစ်ပါတယ်။ခုလို1848ခုနှစ်ကစလို့ Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုမြို့သမီးအကျိုးတော်ဆောင်တွေရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာ Wyoming ပြည်မှာမြို့သမီးများမဲပေးပိုင်ခွင့်ပထမဦးဆုံးရရှိခဲ့တယ်လို့1918ခုနှစ်မှာလည်းနောက်ထပ်ဆီလီပြည်နယ်မှာရရှိခဲ့ပြီးဩဂုတ်လ26ရက်1920ခုနှစ်မှာတော့အမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများဒန်းတူခွင့်ရလှုပ်ရှားမှုသတိတည်ခဲ့တာနယူးယောက်ပြည်နယ်ဆနီကယ်ဖောလ်စ်ဖြစ်ပြီးအဲ့ဒီမှာအတည်ပြုခဲ့တဲ့ဒန်းတူခွင့်ရကြီးညာစာရန်ကြီးကိုဆနီကယ်ဖောလ်စ်ကြီးညာစာရန်ကြီးရဲ့လို့အမေရိကန်သမိုင်းမှာ1848ခုနှစ်ကအတည်ပြုပေးခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်တွေကိုပြန်လည်တင်ပြလိုပါလေ
We hold these truths to be self-evident that all men and women are created equal that they are endowed by their creator with certain
ဒီမှန်တရားတွေဟာလက်တွေ့ကြပါလေမြို့သားမြို့သမီးအားလုံးဟာလူသားတွေဖြစ်ကြပါလေဘုရားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါလေအဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ဂျညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1848ခုနှစ် Seneca Falls ကြီးလာကမှအမျိုးသား40အပါဝင်လူ240လောက်တယောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးဂျညာစာရန်ကြီးပါအချက်တွေကိုအတော်လေးမှီညာပြုထားကအမျိုးသားရောအမျိုးသမီးပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်။session 19ရာစုကမြို့သမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကိုထိတိမိမိစကားအသုံးနှုန်းနဲ့ကြီးညာဆက်တန်းကြီးမှဝေဖန်ထားပါတယ
် He has compelled her to submit to laws in the formation of which she had no voice
မြို့သားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင့်အဆိုးပြောပိုင်ခွင့်မရှိကြပဲလက်ခံလိုက်နာကြရတယ်မြို့သမီးတွေရဲ့ပြောရေးဆိုခွင့်တွေမြေယာပိုင်ဆိုင်ခွင့်တွေလာစားဘယ်လောက်ခန်းစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝမ်းကြောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင့်ကို
He has monopolized nearly all the profitable employments and from those she is permitted
အမြတ်ဆုံးကြီးမားမဲ့အလားလာရှိတဲ့အလုပ်ကိုင်းတွေအလုံးနီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါတယ်။မြို့သမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်လုပ်ငန်းတွေကြတော့လေရတဲ့လာစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Seneca Falls ညာစာရန်ကြီးမှာထောက်ပြထားပါတယ်။ဒါကြောင့်မို့လဲနိုင်ငံလူဦးရေရဲ့တပည့်ရှိတဲ့အမျိုးသမီးတရားလုံးကမကျေနပ်ကြဘူးလို့လည်းညာစာရန်ကြီးမှာထောက်ပြထားပါတယ်
။ Now in view of this entire disfranchisement of one half the people of this country we insist that
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမကျေနပ်ကြတဲ့နိုင်ငံရဲ့လူဦးရေတပည့်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေခံစား권တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့ Seneca Falls ဂျင်ညာစာရန်ကြီးမှဖော်ပြထားပါတယ်ခုလိုလွန်ခဲ့တဲ့ရာစုနှစ်တွေကအမေရိကန်အမျိုးသမီးကြီးတွေကြိုးပမ်းမှုကြောင့်ခုဆိုအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးလူမှုရေးစီးပွားရေးစသဖြင့်ကဏ္ဍတွေမှာအမျိုးသမီးတွေဒန်းတူရပိုင်ခွင့်တွေရရှိကြပြီးဥပဒေအရလေကာကွယ်ဆောက်ရှောက်ပေးထားတာတွေရှိပေမဲ့ဒန်းတူအခွင့်အရေးရရှိဖို့တော့ဆက်လက်ကြိုးပမ်းသွားကြမှာဖြစ်တယ်လို့အမျိုးသမီးချိုးတော်ဆောင်တွေကပြောကြပါကြောင်းတင်ပြရင်းဒီသတင်းပါရဲ့အမျိုးသမီးများကန္တကိုညှိကုံချုပ်အပ်ပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my final goalStronger, not enough.